တရုတ်သမ္မတဒေါ်နယ်ထရမ့်တို့တောက်ကြနေကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားမှုအတွင်းမှာအမေရိကန်တို့ကျင့်သုံးလာတဲ့တရုတ်တနိုင်ငံနဲ့မူအတိုင်းဆက်ပြီးကျင့်သုံးသွားပါမယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။မစ္စတာထရမ့်သမ္မတတာဝန်မယူခင်2017ဒီဇင်ဘာလကထိုင်ဝမ်သမ္မတနဲ့စကားပြောခဲ့ပြီးတဲ့နောက်မှာတရုတ်တနိုင်ငံနဲ့မူကိုလက်ခံခြင်းမှလက်ခံမယ်ဆိုတာမျိုးပြောခဲ့ပြီးတဲ တင်ပြမှာပါရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတရှီဂျင်းပင်တို့ကြားဆက်သွယ်စကားပြောမှုဟာတိတ်ကိုဖော်ဖော်ရွရွရှိလာပြီးတော့ခေါင်းဆောင်နှစ်ယောက်လုံးကအပြန်အလှန်လာလည်ဖို့ဖိတ်ခေါ်ခဲ့ကြတယ်လို့အင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရယ်။အထူးခြားဆုံးကတော့အမေရိကန်နဲ့တရုတ်ဆက်ဆံရေးရဲ့အုတ်မြစ်တစ်ခုဖြစ်တဲ့တရုတ်နိုင်ငံတည်းမူကိုအမေရိကန်ကဆက်ပြီးတော့ကျင့်သုံးသွားမယ်လို့သမ္မတထရန့်ပြောကြားခဲ့တာပါတရုတ်ပြည်တွင်းစစ်အတွင်း1949ခုနှစ်မှာထိုင်ဝမ်ကတီးခြားခွဲထွက်ပြီးတက်ကြွတဲ့ဒီမိုကရေစီနိုင်ငံတစ်ခုဖြစ်နေရပ်တည်နေတာပါတရုတ်ကတော့ထိုင်ဝမ်ဟာသူတို့ရဲ့ပိုင်နယ်တစ်ခုဖြစ်တယ်လို့ပြောပြီးတော့ပြန်လည်ပေါင်းစည်းရေးကိုလိုလားနေခဲ့ပါတယ်ဒီအတွက်အင်အားသုံးနိုင်တဲ့အလားအလာကိုလည်းဘယ်တော့မှပယ်မချခဲ့ပါဘူး။ဒါကြောင့် Mr. Trump သမ္မတရွေးကောက်ပွဲနိုင်ပြီးတဲ့နောက်ဒီဇင်ဘာလတုန်းကထိုင်ဝမ်သမ္မတဆိုင်ယင်ဝမ်ကသမ္မတ Trump စီကိုဖုန်းနဲ့ဆက်သွယ်စကားပြောခဲ့တော့တရုတ်ဘက်ကအတော်လေးဒေါသထွက်ခဲ့ပါတယ်။အမေရိကန်ကတရုတ်နဲ့တန်တမန်ဆက်ဆံရေးစခဲ့တဲ့1989ခုနှစ်ထဲကထားရှိတဲ့တရုတ်နိုင်ငံမူကိုဆက်ပြီးတော့ကျင့်သုံးခြင်းမှာကျင့်သုံးမယ်လို့သမ္မတ Trump ကပြောခဲ့တာကြောင့်လည်းတရုတ်ဘက်ကစိုးရိမ်စရာဖြစ်ခဲ့ပါတယ်။သမ္မတရှီရဲ့တောင်းဆိုချက်အရသမ္မတထရမ့်ကအမေရိကန်တို့ကျင့်သုံးနေတဲ့ One China Policy တရုတ်နိုင်ငံမူကိုဆက်ပြီးတော့ကျင့်သုံးသွားဖို့သဘောတူခဲ့တယ်လို့အင်ဂျီရောထုတ်ပြန်ချက်မှာဆိုထားပါတယ်။စာသားအရသမ္မတဟာတရုတ်သတ်မှတ်တဲ့တပီတော်မူထက်ကိုအမေရိကန်သတ်မှတ်တဲ့တရုတ်နိုင်ငံမူကိုဆက်ပြီးတော့ဆွဲကင်သွားမယ်ဆိုတဲ့သဘောရောက်တယ်လို့နိုင်ငံတကာမဟာဗျူဟာလေးလာရေးအဖွဲ့မှအာရှဆိုင်ရာအကြီးအကဲသုတေသီလုပ်နေသူ Shangri-La Dialogue က Alexander New ကသုံးသပ်ပါတယ်။ဒါပေမဲ့ Trump အစိုးရအနေနဲ့ထိုင်ဝမ်နဲ့ဆက်ဆံရေးကိုဆက်ပြီးတော့တိုးတက်အောင်လုပ်သွားမယ်ပုံရတယ်လို့လည်းသူကမြင်ပါတယ်
။ What I suspect is that Trump may seek to widen the non-official relationship with Taiwan.
ထမ်ကထိုင်ဝမ်နဲ့တရုတ်ဝင်မဟုတ်တဲ့ဆက်ဆံရေးကိုစီးစီးသာသာတိုးချဲ့အောင်တိုးချဲ့သွားလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်နိုင်ငံနဲ့ဆက်လက်ကင်ဆွဲရဲဆိုတာနဲ့ထိုင်ဝမ်အစွမ်းနဲ့ဆက်ဆံရေးအတွက်အချိန်ပေးစရာမလိုဘူးဆိုလို့ရမရောက်ပါဘူး
။ထိုင်ဝမ်သမ္မတဆိုင်နဲ့အမေရိကန်သမ္မတထရမ့်တို့ဆက်သွယ်စကားပြောပြီးတဲ့နောက်မှာထိုင်ဝမ်တရုတ်ဆက်ဆံရေးနဲ့ပတ်သက်လို့သတိထားဖို့သမ္မတကိုနိုင်ငံခြားရေးဌာနနဲ့နိုင်ငံတော်လုံခြုံရေးတာဝန်ရှိသူတွေကပြောကြားထားပုံရတယ်လို့လည်းသူကသုံးသပ်ပါတယ်။တရုတ်ဟာအမေရိကန်ရဲ့စီးပွားရေးကိုမတရားယူနေသူ၊ငွေကြေးတန်ဖိုးချပြီးကုန်သွယ်ရေးမှာအသာရအောင်လုပ်နေသူလို့သမ္မတထရမ့်ကပြင်းပြင်းထန်ထန်ပြောခဲ့တာရှိသလိုနိုင်ငံခြားရေးဝန်ကြီး Rex Tillerson ကလည်းတောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်လို့တရုတ်ကိုအရေးယူမယ်လို့ပြောထားခဲ့တာပါ။ဒါပေမဲ့အခုတော့အမေရိကန်ကတရုတ်နဲ့ပြဿနာဖြစ်နေတာအကျိုးမရှိဘူးဆိုတာသဘောပေါက်သွားပုံရတယ်လို့အာရှရေးရာသုံးသပ်သူတချို့ကမြင်နေပါဗျ။အာရှရေးရာကျွမ်းကျင်သူအလက်ခန်ဒရိုရိုက်ကတော့နိုင်ငံခြားရေးဝန်ကြီးဟောင်းဟန်ရီကက်ဆင်ဂျာရဲ့တရုတ်ဆက်ဆံရေးနဲ့ပတ်သက်တဲ့အကြံပြုချက်တွေသမ္မတထရမ့်ခေါင်းထဲရောက်သွားပုံရတယ်လို့ပြောပါတယ်။ဒါပေမဲ့အပြောင်းလဲတွေထပ်ပြီးဖြစ်နိုင်သေးတာကိုလည်းအခုလိုသူကပြောပါတယ
်။ On the China front, I mean it's almost like overnight things have changed somewhat.But this is, you know, Trump world and
the young ne patte yin a pyaung lae ri phit twar a mya ji ba aku kaisa ga raw nya rwin chin pyaung lae twar de lo ba be da mae Trump ye ka ba ma raw a pyaung lae ri ga nya rwin chin naw mo hout ba u nai bai twae ma le phit twar nai ba de
Taiwan tamara Tsai Ing-wen ba ga raw de yo American sat san yi ma Taiwan ga a pe yu lou sia kaisa ta khu ma phit aun lo American ne sat san yi ko tadi tha kain twae bon ya de lo tong tat tu de cho ga yong ji ni ja ba de Washington အခြေစိုက် Stimson Center တက်တိပညာရှင်များအဖွဲ့ကအရှေ့အာရှဆိုင်ရာညွှန်ကြားရေးမှူး Alan Romberg ကတော့ထိုင်ဝမ်အစိုးရဟာအပေးအယူလုပ်ခံရတာမျိုးလည်းအဖြစ်မခံနိုင်သလိုတရုတ်အစိုးရကိုလည်းစိတ်မဆိုးစေချင်ဘူးလို့မြင်ပါတယ်။နိုင်ငံကြီးနှစ်ခုအင်အားပြိုင်မှုကြားရဲမရောက်အောင်တိတ်ပြီးတော့တတိထားလုပ်ပါလိမ့်မယ်လို့သူကပြောပါတယ်။အမေရိကန်နဲ့ထိုင်ဝမ်ကြားဘာပြဿနာမှမဖြစ်စေတဲ့ချင်းကပ်မှုနဲ့နီးကပ်တဲ့ဆက်ဆံရေးကိုဆက်ပြီးတော့ထားရှိသွားမယ်လို့အမေရိကန်သမ္မတနဲ့တရုတ်သမ္မတတို့တယ်လီဖုန်းဆက်သွယ်စကားပြောပြီးတဲ့နောက်ထိုင်ဝမ်ရုံးကတောက်ချာနေကကြေညာချက်ထုတ်ပြန်ပါတယ်။အရှေ့အာရှဒေသတည်ငြိမ်အေးချမ်းရေးအတွက်အမေရိကန်အစိုးရကတိတ်ကိုအရေးတကြီးထားတယ်ဆိုတာကိုထိုင်ဝမ်ဘက်ကနားလည်ပါတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုတရုတ်နဲ့အမေရိကန်ဆက်ဆံရေးပြေလည်သွားပြီလို့ယူဆရချိန်မှာအရှေ့နဲ့တောင်တရုတ်ပင်လယ်ထဲမှာတင်းမာမှုပြင်းထန်နေခြင်းလည်းဖြစ်ပါတယ်။တောက်ချာနေ့နေ့လယ်ပိုင်းမှာတော့သမ္မတထရမ့်ဟာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အင်ဂျီရောမှာတွေ့ဆုံခဲ့ပါတယ်။အမေရိကန်နဲ့ဂျပန်မဟာမိတ်ဆက်ဆံရေးဟာဒေတာရင်းတည်ငြိမ်အေးချမ်းရေးအတွက်အုတ်မြစ်ဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတွေ့ဆုံပွဲအပြီးမှာပြောကြားခဲ့ပါတယ်ရှင်။